ကျွန်တော်တို့မှာအခုလိုမျိုးအင်တာဗျူးနဲ့ပတ်သက်ပြီးပြောချင်ပါတယ်အဲ့ဒီမှာပရိသတ်တချို့ကကျေးဇူးတင်ရတယ်ညွှန်ဆန်းကိုဒါတရုတ်ကဘောရားတွေသိအောင်ပြောပြလို့ဆိုပြီးတော့ဒါပေမဲ့ကျန်တချို့ကလည်းပဲဒီမျိုးသမီးဟာတရုတ်ကိုကိုးစားကြည့်ပြီးတရုတ်အကျိုးစီးပွားအတွက်ပြောနေရဆိုတော့ပြင်းထန်ဝေဖန်ကြပါတယ်ဘာများပြန်ပြောလို့ပါလဲခင်ဗျာ
I learned Burmese language as another word. I read the comments on the interviews that I did last.
တုံးသက်သူတယောက်အနေနဲ့အရေးကြီးဆုံးကဓမ္မဒိဋ္ဌန်ကြကြတုံးသက်နိုင်ဖို့ပါပဲတရုတ်မူဝါဒတရုတ်ရည်မှန်းချက်နဲ့သူတို့ဒါကိုဘယ်လိုအကောင့်ထက်ဖော်လိမ့်မယ်ဆိုတာလူတွေကိုအသိပေးဖို့ပြောပြဖို့အစိုးရမူဝါဒချမှတ်သူတွေကိုအသိပေးဖို့ကကျမတို့ရဲ့တာဝန်ပါဟုတ်ပါတယ်အမှန်တရားဆိုတော့ခါးပြီးတာပေါ့ယုံဆန်းခင်ဗျာဒါပေမဲ့လူတွေကဘာပဲပြောပြောကျွန်တော်ကတော့တကယ်ကြရကိုဆက်လက် ချင်းဖြစ်ပါတယ်အထူးသဖြင့်တိုင်းရင်းသားနဲ့ပြုလုပ်တဲ့ညဉ့်ညံရေးကိစ္စဟာသိအရေးကြီးတဲ့အချင်းဖြစ်ပါတယ်ဒီညဉ့်ညံရေးကိစ္စမှာတရုတ်ရဲ့အခန့်ကဏ္ဍဘယ်လိုရှိမယ်လို့ထင်ပါတယ်ခင်ဗျာ
Most important priority for the Chinese government is to have a good relationship with the new NLD.
တရုတ်အတွက်အရေးကြီးဆုံးကတော့ NLD အစိုးရနဲ့ဆက်ဆံရေးကောင်းဖို့ပါပဲပြီးခဲ့တဲ့၅နှစ်တုန်းကတော့တရုတ်ဖို့မြန်မာအစိုးရနဲ့ဆက်ဆံရေးအကောင်းဆုံးမဖြစ်ခဲ့ပါဘူးတရုတ်ဘက်ကအတော်မကြေမနက်ဖြစ်ခဲ့ကြပါတယ် NLD အစိုးရလက်ထက်မှာကဏ္ဍသစ်ဖွင့်လှစ်နိုင်ဖို့မျှော်လင့်နေကြပါတယ်စီးပွားရေးစီးရေးစတဲ့ကဏ္ဍတွေမှာပြိုင်ဘက်တွေအများကြီးရှိနေတယ်ဆိုတာလည်းသူတို့သိပါတယ်မြန်မာပြည်မြောက်ပိုင်းကတိုင်းရင်းသားအင်အားစုတွေနဲ့ပတ်သက်ပြီးတရုတ်ရဲ့အခန့်ကဏ္ဍဟာပြစ်ပယ်ထားလို့မရနိုင်ပါဘူး။အဲ့ဒီအင်အားစုတွေတရုတ်အကူအညီယူရုံနဲ့မကပါဘူး။အဲ့ဒီနေရာတွေဟာတရုတ်နိုင်ငံအနေနဲ့နယ်စပ်လုံခြုံရေးစီးပွားရေးတို့အတွက်လည်းအလေးထားတဲ့နေရာတွေဖြစ်ပါတယ်။နောက်အရေးကြီးတာတစ်ခုကတိုင်းရင်းသားပြည်ထနာဟာ NLD အစိုးရအတွက်ဦးစားပေးကိစ္စတည်းရဲ့ဖြစ်နေတဲ့အတွက်ဒီရေးမှလည်းငါတို့ဝင်ပါရမယ်လို့တွက်တဲ့တရုတ်မူဝါဒသမားတွေလည်းရှိပါတယ်။ဒီရဲမှာအကွက်လက်လက်ဝင်ကစားပြီးတော့တရုတ်အကျိုးရှိအောင်လုပ်ရမယ်လို့တွတ်တဲ့လူလည်းရှိပါတယ်
။ဟုတ်ကဲ့အရင်အစိုးရလက်ထက်တုန်းကဆက်ဆံရေးသိမ့်မကောင်းလှဘူးဆိုပေမဲ့ကျွန်တော်အထင်ပြောရင်တော့အခု NLD အစိုးရကိုလည်းအနောက်ဖက်ရိမ့်တယ်ဆိုပြီးတော့လူတိုင်းကသတ်မှတ်နေကြတယ်။အရင်အစိုးရလက်ထက်တုန်းကစီးရင်ဆက်ဆံမှုသိပ်ပြီးတော့အဆင်ပြေခဲ့တယ်ထင်ပါတယ်။အခု NLD အစိုးရလက်ထက်မှာကောအဲ့လောက်ထိအဆင်ပြေနိုင်မယ်လို့ထင်ပါလားတရုတ်အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးဟာ
That's a very interesting question because
ဒါတိတ်စိတ်ဝင်စားဖို့ကောင်းတဲ့မေးခွန်းပါပဲ။ပြီးခဲ့တဲ့၅နှစ်အတွင်းတရုတ်မြန်မာစစ်ဘက်ဆက်ဆံရေးနီးနီးဆက်ဆက်ရှိခဲ့ပါတယ်။ဒါပေမဲ့ပြဿနာတွေလည်းရှိခဲ့တာပါပဲ။ကိုကန့်ကိစ္စမှာဆိုရင်တရုတ်တွေကိုကန့်ကိုထောက်ခံအားပေးတယ်ဆိုပြီးမြန်မာတပ်မတော်အရာရှိတွေကဆွဆွဲခဲ့ရတယ်။
ဟုတ်ကဲ့ကျွန်တော်ဒီကိစ္စမှာလည်းကြားဖြတ်ပြီးတော့ဝင်ပြောပြစေ။ဆွဆွဲရင်ဆက်ဆက်ပဲလား။တကယ်ကောကိုကန့်ဘက်ကတရုတ်ပြဝင်မကူခဲ့ဘူးလို့ဆိုနိုင်ပါခင်ဗျာ
။ Well, the issue is very difficult.
ဒါတိတ်ပြောရခက်ပါရဲ့ဘယ်ဘက်ကားမှတက်တေထောက်ထားအခိုင်မှမပြနိုင်ပါဘူးဒါပေမဲ့အောက်ခြေမှာတော့ကောလာဟာလာအများကြီးပါကိုကန့်တက်သားတွေကစစ်ဘေးတင့်အရက်သားတွေလိုဝှက်ထားကြတာပါဆိုတော့တရုတ်ဘက်ကိုထွက်သွားပြီးတော့မြန်မာဘက်ပြန်ဝေမိုးကလည်းတိတ်ကိုလွယ်ပါတယ
်ဆိုတော့အဲ့လိုကိုကန့်တက်သားတွေရုပ်ဖြတ်ပြီးတော့ဝင်လိုက်ထွက်လိုက်လုံနေတာကိုတရုတ်ဘက်ကမဖြစ်ကျွညွန့်လုံနေတဲ့သဘောပေါ့
China also faces the dilemma in that case because if they
ဒီနေရာမှာတရုတ်အဖို့ကလည်းဘေးကျန်နံချက်ပါပဲ။နယ်စပ်ကိုပိတ်ပစ်လိုက်မယ်ဆိုရင်ဘယ်သူမှတရုတ်ဘက်ဝင်လို့ရတော့မှာမဟုတ်ဘူးလေ။စာနာမှုအကူအညီတွေလိုအပ်နေတဲ့လူတွေကိုအကူအညီပေးဖို့ပြက်ကွက်တယ်ဆိုပြီးတော့နိုင်ငံတကာကလည်းပြောလာလိမ့်မယ်။ဆိုတော့တရုတ်မှာကဒီဒုက္ခသည်တွေအတွက်ကူညီရမယ့်ဝတ္တရားရှိနေပါတယ်။တခြားတစ်ဖက်မှာကြတော့ရှင်ပြောသလိုပဲဒီလူတွေဟာအလုံးဒုက္ခသည်တွေမို့လားဆိုပြီးမြန်မာဘက်ကမေးလာမှာပါ။ဒီနေရာမှာတရုတ်ဘက်ကပြန်ပြောတာကတော့တရုတ်ဘက်ဝင်လာတာလူ6000ကျော်ရှိတယ်ဒုက္ခသည်တွေကြီးပဲလားသဘုံတွေပဲလားဆိုတာတဦးချင်းကိုလိုက်မစစ်နိုင်ဘူးဆိုတာပဲဖြစ်ပါတယ်ဒီအခြေအနေမျိုးမှာဘယ်နိုင်ငံမဆိုဒီလိုပဲနေမှာပါပဲ
တခါကိုကန့်အပြင် UWSA ဝတ်တပ်ဖွဲ့ရဲ့နောက်မှာလည်းပဲတရုတ်ရှိရဲ့အပြစ်ခရဆက်ရေးဆွေးနွေးပွဲညီညာရေးဖြစ်စဉ်တွေမှာ UWSA ကိုနောက်ကတရုတ်ကြိုးကန့်ထားတယ်လို့လည်းစွပ်စွဲချက်တွေရှိပါခင်ဗျာ
Well, if you look at the peace process, UWSA in the past
လုံခဲ့တဲ့၄-၅နှစ်ဒီညီညာရေးဖြစ်စဉ်မှာ UWSA ကတိတ်ပြီးတော့တက်တက်ကြွကြွမရှိခဲ့ပါဘူး UNFC ကိုဥဆောင်ပြီးတော့အတက်ကြွဆုံးရှိခဲ့တာ KIA ပါဒါပေမဲ့ UWSA ဟာအစဉ်လာအားဖြင့်တရုတ်နဲ့တိတ်နှီးဆက်လာခဲ့တယ်ဆိုတာသိကြပါတယ်အထူးသဖြင့်တရုတ်ယူနန်ဒေသအာဏာပိုင်တွေဒေသစီးပွားရေးအတိုင်းဝိုင်းတွေနဲ့လုံးဝကိုနှီးကပ်ပါတယ်ဒ Dajang, UWS in Nama, Tioshini, Elo, Yusara, Mamawa.
Not who are American, sit on a sun and listen in a pathapare. American have Vietnam Ujaro, Lena Young, where big suit Hara or Piana Yuzinaga, Nimajara, Mayuzin.
First, on the American lifting the arms embargo on the Vietnamese.
Vietnam for American, Lenna, Pepe, Mujo, thing like the Kesa, Tio Bacaro, but we win Nanga Ye, Leb, Jan Pietuarelu, Timawabe. The Gesso, the Yone, Vietnam, Nanangan Zama, Party, Party, Jen Sasaye, Sila Gere, Tweet, the Yoga, Turone, Nika, Delu, Dwella Gerava, Tabime. Down the open and Yempoa Mujamlu, Disasan Yeha, Longer and Nitty, Twin Pepia Twagavi. So, D. Chenego, American Quang out, you be of Vienango, Swasson, Dwavilo, Tiobaka, Nimalime. Nimananga Majaro, American Ha, Dankamu the Cho, Shop, Big Abbey, Met Long White, Shotan Yim Shideva, Digasama, Dio, Dre, Yusana, Naria, Nyaji Babe. American Ha, Drown Sansujine, Yata, Soya, the Go Talkan, Abeni, Tejavari. Damime. Tamaro Nessan Yu Jaro, Majami Chain Dwima, Debe Shishi, Domian, Duamam, Hopu Surabe Pepare. American and Nema Sita Sasan Yeha, Akanta Neva, Shini Omesura, Dio Bagale Nale Duamava.
Sura, the only man and I just see Sasan Muchinia in the Shinin Mesure the Borafna.
It would depend on several factors. It would depend on, for example,
Dikesa, Jangya, Dominiabo Mutibare, Ubama. Tamaro ha and eri a soya ne sasan yu blue kind to a tomle suramuba. Bajan lesuro a cool lessi chinima teo soya u tamaro ne and eri badu yuem lelu me and eri yeta soya u yuema wawe. Teo ni ne yeta soya ne pao yu po biro nye soya na nelu tatamawa. The chata pama jaro tamaro ale the chana yan rina sasani de. Bojo muji meon like majadigan atanang and udwawari. Biro rashane le lene yang with the bodu sajo lojawari. Soro. Tamaroha, the young Neda Maka, the Darine, Pimba Nangan, we never Sasan Yava.
Sura, Raja Sia, Tamaro, Lena, where I kiss a heart, you dress in Yatun, the Amachin, I move with the Wobble.
I don't think it's a political concern.
Nanga, yeah, so in the Amahopulu Timari, the Yoga, Yamanang and Ned, but the lying, American without Jan Bellum, Yenirava, Russia, Mahobau. Dazao, the Tamaro Nine, Russia Ziga, Lena, we, Poe lying, the Yoga, Sibaye, Yada, Sinava Lime, Nanga Yetanaro Mahobau.
ခက်ကြောင်ကြောင်မေးခွန်းလို့ခေါ်မလားကျွန်တော်မေးခွန်းတစ်ခုဆက်ပြီးမေးရပါတယ်ညီမ။ညီမနိုင်ငံဟာနိုင်ငံတော်အုပ်တကောက်ဖင်ထားတယ်။နောက်ပြီးအမေရိကန်နဲ့လည်းသက်ရင်းနှီးနေတယ်။ညီညာတူတက်နေတယ်။ဒီလိုအခြေအနေမျိုးကိုတရုတ်ကပို့ကြိုက်မလား။သူတို့မဟုတ်ညီမနိုင်ငံဟာအမေရိကန်နဲ့လည်းမတည့်ဘူး။နိုင်ငံတကာကလည်းဝိုင်းပယ်ရင်းခံနေရတယ်။ပြည်တွင်းမှာလည်းပဲညီညာရေးမရှိဘူးဖြစ်နေ
မေးဘူးပါတယ်ရှင်တကယ်တော့တရုတ်တို့စဉ်းစားမှာသူတို့အတွက်ရွေးချယ်နိုင်တာတွေကဘာလဲမြန်မာနိုင်ငံကိုသူတို့စိတ်တိုင်းကြအနေထားဖြစ်အောင်လို့တရုတ်တို့လုံနိုင်သလားအခြေအားတော့မလုံနိုင်ဘူးဆိုတာပါပဲတိုင်းရင်းသားလူမျိုးစုတချို့ကလွဲပြီးတော့မြန်မာပြည်ရင်းရေးကိုချဲ့လဲနိုင်ခြင်းမရှိသလောက်နဲပါတယ်တရုတ်ဟာစစ်တပ်နဲ့အဆက်အသွယ်ရှိပေမဲ့ NLD အစိုးရကိုဖြုတ်ချအာဏာသိမ်းဖို့ထောက်ခံမှာမဟုတ်ပါဘူးNLD ရဲ့အရှိန်အဝါကလည်းလူမှုထောက်ခံမှုနဲ့ကြီးမားလာပါတယ်။ NLD နဲ့တင့်တင့်မှုဟာအရေးကြီးပါတယ်။ဒါကြောင့်တရုတ်တို့လိုရမှာအခြေအနေကိုနားလည်သဘောပေါက်ဖို့ပါ။မိမိတို့ရဲ့လိုအပ်ချက်ကဘာလဲ။ရှင်းရှင်းလင်းလင်းစဉ်းစားပါ။ပြီးတော့ဒီအမှန်ချက်ပေါက်မြောက်နိုင်မဲ့မူဝါဒချမှတ်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်
။နောက်ဆုံးမေးချင်တာကတော့တောင်တုပင်လေအရေးကြီးတာမှာမြန်မာနိုင်ငံကိုတရုတ်ကဘယ်လိုယက်တီစီခြင်းတလဲတရုတ်ယက်တီစီခြင်းတဲ့အတိုင်းကမြန်မာနိုင်ငံယက်တီနိုင်မယ်ထင်ပါလားခင
် Well first of all Burma is not a claimant country in the South
ပထမတစ်ချက်ကမြန်မာဟာတောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုမှာမပါဝင်ပါဘူ
းဒါပေမဲ့အာဆီယံမှာအော်လာဂျီရဲ့နိုင်ငံတစ်ခုပေါ့နော
် It is an influential member of the ASEANand we know that ASEAN countries they are also quite
ASEAN မှာဩဇာကြီးတဲ့နိုင်ငံပါအာဆီယံမှာလည်းဒီငင်းပွားမှုမှာပါတဲ့နိုင်ငံတွေနဲ့မပါတဲ့နိုင်ငံတွေကြားမှာလည်းသဘောထားကွဲလွဲမှုတွေကြီးကျယ်ရှိနေပါတယ်။အငင်းပွားရာမှာပါတဲ့သူတွေကတရုတ်ကိုစူပောင်းရင်ဆိုင်ခြင်းကြတယ်။ဒီထက်မပါတဲ့နိုင်ငံတွေကဒီအဆိုးကိုလက်မခံခြင်းကြဘူး။ဆိုတော့မြန်မာတွေမကပါဘူး။လာအို၊ထိုင်း၊ကမ္ဘောဒီးယားတို့လည်းလားတူပါပဲ။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီတောင်တရုတ်ပင်လယ်နယ်မြေငင်းပွားမှုမှာတက်တက်ကြွကြွမပါဝင်မဲ့နေမဲ့ဆိုလဲနေလို့ရနိုင်တဲ့အခြေအနေရှိတယ်လို့ကျွန်မတို့ယူဆပါတယ်။